ဥရောပသမဂ္ဂ EU မူဝါဒရေးအခြေခံနဲ့တရုတ်ထိပ်တန်းတပ်တမန်တို့အွန်လိုင်းဆွေးနွေးပွဲမှာမြန်မာ EU ကိုလည်းထပ်သွင်းဆွေးနွေးကြပါတယ် EU မူဝါဒရေးအခြေခံဂျိုးဆက်ဖော်ရနဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးတို့အင်္ဂါနေ့ VU ဝတ်ဆင်တွေ့ဆုံရမှာဆက်အနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးတာလီဘန်နဲ့တိုက်ပတ်လိုက်တဲ့အာဖဂန်နစ္စတန်နိုင်ငံအရေးနဲ့အင်ဒိုပစိဖိတ်ဒေသအရေးစရပြီးအပါအဝင်နိုင်ငံတကာနဲ့ဒေသခံကိစ္စတွေကိုဆွေးနွေးတဲ့အကြောင်း EU ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါမြန်မာရေးနဲ့ပတ်သက်လို့ EU ရောတရုတ်နိုင်ငံကပါဆွေးနွေးမှုတွေရှိတဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကဆက်အနာသိမ့်ပြီးနောက်ဆက်တွဲနိုင်ငံရေးလူခွင့်ရေးနဲ့မတူညီချင်းချင်းပေါ်ပေါက်နေတာကြောင့်ဒေသခံကရက်ခတ်လာမှာကိုနိုင်ငံတကာနဲ့ဒေသခံနိုင်ငံတွေကြားမှာဆွေးနွေးမှုတွေထပ်ပေါ်နေတာပါမြန်မာနိုင်ငံချက်တဲကို8000နိုင်ငံများအပြင်အာဆီယံကဥဆောင်ဖြည့်ရှင်းမှုလဲ EU နဲ့တရုတ်နိုင်ငံပါဝင်နိုင်ငံကအတိုင်းဝန်းကအပြည့်နေပါတယ်။ဒါပေမဲ့လည်းစစ်နာတင်းပြီး8000လောက်ရှိလာတဲ့အချိန်ထိနိုင်ငံရေးတင်းမာမှုတွေနဲ့လက်နက်ကန်ပြုတ်ကတ်တွေဆက်လက်ပေါ်ပေါက်နေတာကြောင့်ပုံစံတည်းနဲ့ချိတ်ကပ်ဖြည့်ရှင်းကြဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထုတ်ကိုယ်စဲတော်မန်အန်ဒရူးစ်ကလည်းမကြခင်ကတည်းကတိုက်တွန်းထားပါတယ်။